သူနာပြတက္ကသိုလ်ကနေကြောင်းပြတဲ့သူတွေကိုအစိုးရဆေးရုံတွေမှာ၃နှစ်တာတာဝန်ထမ်းဆောင်ပြီးမှသာ license ထုတ်ပေးနေတဲ့အတွက်လက်ရှိမှာအစိုးရဆေးရုံတွေမှာ license မရှိဘဲလုပ်လုပ်နေရပါတယ်ဒီအတွက်ကြောင့်သူနာပြတက္ကသိုလ်ကျောင်းသားများတက်မကကနေဥဆောင်ပြီးတော့သူနာပြဝန်ထမ်းနဲ့ကျောင်းသား900ခန့်တို့ဟာရန်ကုန်မြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီကြောင်းပြည်စုံကိုထိုင်းခြေဆိုင် viewing မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ
်အစိုးရဆေးရုံတွေမှာတာဝန်ထမ်းဆောင်နေရတဲ့တူနာပြုကျောင်းဆင်းတဲ့အနေနဲ့ license မရှိဘဲအလုပ်လုပ်နေရတဲ့အပေါ်မှာတူနာပြုတက္ကသိုလ်ကျောင်းသားများသမဂ္ဂကနေဦးဆောင်ပြီးရန်ကုန်မြို့မှာမတ်လ15ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။တူနာပြုရဲဝန်းမှာဖိနှိပ်ခံရမှုအဖြစ်ရှုမြင်ပြီး license မရှိဘဲအစိုးရဆေးရုံတွေမှာတူနာပြုတွေဟာတာဝန်ထမ်းဆောင်နေရကြောင်းပြည်သူတွေသိအောင်အသိပေးတာဖြစ်ကြောင်းဆန္ဒထုတ်ဖော်ရမှာဦးဆောင်သူတူဦးဖြစ်တဲ့တူနာပြုတက္ကသိုလ်ကမတ်အေးမီဆန်ကအခုလိုပြောပါတယ်။
ကျဲကျမတို့တွေကိုဒီပေါ့နော်၃နှစ်တောင်ဝန်ထမ်းဆောင်ပြီးတော့၃နှစ်ပြင်းမှာပဲ license ထုတ်ပေးမယ်ဆိုတဲ့နေရာမှာကျမတို့ကအဲ့ဒီ၃နှစ်အတွက်ကမှာတော့လက်ထဲမှာ license ခိုင်းဆောင်တော့အဆင်မရှိဘဲနဲ့အလုပ်လုပ်ရတာမရှိဘူးလေ license ဆိုတာကရေချင်းချင်းမြေသူကိုကောင်စီကထုတ်ပေးတဲ့အရာပါအဲ့ဒီအခါကျတော့ကျမတို့ကဒီလောက်လေးမိချင်းပေါ့နော်ဆရာတွေညင်ရခဲ့တယ်လက်တွေတွေဆင်းခဲ့တယ်ကျမတို့အရေးချင်းလဲကျမတို့ကြုံပါတယ်ဒါပေမဲ့ကျမတို့ကိုအရေးချင်းမရှိဘူးလို့တမောရောက်ပါတ
ယ်ကျမရေးနဲ့အကစားဝန်ကြီးဌာနအနေနဲ့တူနာပြုနယ်ပယ်ဆိုင်ရာဖိနှိပ်မှုတွေကိုရပ်တန့်ဖို့အတွက်တက်ဆိုင်ရာတာဝန်ရှိသူတွေကိုညှိနှိုင်းမှုတွေပြုလုပ်ပေးဖို့တောင်းဆိုမှုတွေလည်းလုပ်ခဲ့ကြသလိုမကြသေးခင်တုန်းကပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအသိပေးမှုတွေလည်းလုပ်ခဲ့တာပါအစိုးရရဲ့ထုတ်ပြန်မှုကြောင့်ပုဂ္ဂလိကဆေးရုံတွေမှာ license မရှိဘဲအချိန်ပိုင်းအလုပ်လုပ်နေရတဲ့တူနာပြုတွေအတွက်လည်းအခက်အခဲတွေဖြစ်လာရတယ်လို့ဆက်ပြောပြပါရစေ။ဒီဘဝလည်
းတရားလေးရထုတ်ပြန်နေတဲ့အချိန်အရာ license မရှိတဲ့ပုဂ္ဂလိကဆေးရုံတွေမှာလုပ်လို့မရဘူးနော်။တကယ်လို့အဲ့လိုဒီ license မရှိတဲ့ပုဂ္ဂလိကဆေးရုံတွေမှာလုပ်လို့မရဘူးသူတို့ဖြစ်ကြတယ်နေတယ်နော်။ဆောင်းနဲ့တစ်နှစ်ကနေ၃နှစ်ကျော်လုံးပေးတယ်ပင်ရတဲ့အနေနဲ့တိတ်ရတို့မဟုတ်ဒီမှတ်ခုကလုံးစားခံနိုင်ရတယ်ပေါ့နော်
ကုသမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာမိုးခိုင်ကတော့အခုလိုပြောသွားပါတယ
်။ license ကတော့ပုံမှန်ကတော့မြန်မာနိုင်ငံတူနာပြည်နယ်တာဝန်ကောင်စီအပြည့်ရခင်ဗျာဒီက license မရှိနေပေါ့နော်ပုဂ္ဂလိကစံတမ်းမှာဟိုလုံးလုံးခွင့်မရဘူးပေါ့လုံးလုံးခွင့်မရတဲ့အတွက်ကြောင့်ဒီအဲ့ဒါကိုဟိုလုံးလုံးခွင့်မရဘူးဆိုတဲ့အားတော့အစရေရပါခင်ဗျာခုမှလည်းတားတာမဟုတ်ပါဘူး license မရှိရင်ဆရာဝန်လည်းမရပါဘူးတူနာပြည်လည်းမရပါဘူးအဲ့နဲ့ပတ်သက်ပြီးတော့ပဲဟိုသူဆန္ဒခေါ်ထုတ်တယ်လို့ထင်ပါတယ်ခင်ဗျာဟုတ
်အရသာအစိုးရအုပ်ချုပ်တဲ့တနှစ်တာကာလအတွင်းမှာစီမံခန့်ခွဲမှုတွေအားနည်းမှုတွေရှိခဲ့တယ်လို့ဒီပြဿနာတွေကိုဆွေးနွေးညှိနှိုင်းတဲ့ဤနဲ့အဖြေရှာတဲ့အကြောင်းမြမနိုင်ငံရေးလေ့လာအခဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုဆိုပါတယ
်ဟုတ်ဒါ1988ခုနှစ်နောက်ပိုင်းမှာပေါ့လေဒီတူနာပြုတ်တွေရဲ့အပထမဆုံးလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာလို့ပြောလို့တော့ရပါတယ်ဗျအဲ့တော့အဓိကဖြစ်ရတဲ့အကြောင်းရင်းကတော့အစိုးရတာဝန်ရှိတဲ့သူတွေအပိုင်းကဒီအချိန်မှာဖြစ်နေတဲ့မျက်နှာမှုတွေလိုအပ်ချက်တွေအားနည်းချက်တွေကိုဖြည်းဖြည်းရောက်ရောက်ပေါ့လေတွဲဆုံဆွေးနွေးပြီးတော့ဟိုအပြည့်မရှာနိုင်တဲ့အတွက်ကြောင့်လို့လေနှိမ့်နိုင်ပြီးတော့ဆောင်ရွက်နိုင်မှုမရှိတဲ့အတွက်ကြောင့်လို့ဒီလိုလမ်းပေါ်ရောက်တဲ့အဖြစ်ဖြစ်လာတာလို့ကျွန်တော်ကတော့တုံ့တက်ပါတယ်ဒါပေမဲ့တကယ်တမ်းကဒီပြဿနာဖြစ်နေတာရုံနေတဲ့လက်အင်းငယ်တွေကဖြစ်နေတာပါအဲ့ဒီတည်းကစနစ်တကျပေါ့လေနော်ဟိုနှိမ့်နိုင်ဆွေးနွေးအပြည့်ရှာဆိုင်ရမယ်ဆိုရင်ဒီလောက်ကြီးကြီးမားမားဖြစ်လာကြအကြောင်းမရှိဘူးလို့ကျွန်တော်ကမြင်ပါတယ်
တူနာပြုတ်တက္ကသိုလ်ကျောင်းသားသမဂ္ဂကနေဦးဆောင်ပြီးရန်ကုန်မြို့မှာဆန္ဒထုတ်ပေါ်ပွဲပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့အစိုးရဘက်ကလက်တလောတုံ့ပြန်မှုတွေတော့မတွေ့ရသေးပါဘူးဒီကိစ္စနဲ့ပတ်သက်လို့တော့သတင်းထုတ်ပြန်မှုစီစဉ်နေတဲ့အကြောင်းကိုတော့အစိုးရတာဝန်ရှိသူတွေဘက်ကပြောဆိုခဲ့ပါတယ်ရှင်